ဖန်ဆီးခံထားရတဲ့မုံရွာပင်မတပိတ်လူငယ်ကောင်းဆောင်တအုပ်ဖြစ်တဲ့ကိုဝေမိုးနိုင်ကိုကြီးမားတဲ့ပြစ်ဒဏ်တွေချမှတ်နိုင်ရေးစစ်ကောင်စီကကြိုးပမ်းနေပါတယ်။အသက်25နှစ်အရွယ်မုံရွာတက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌဟောင်းကိုဝေမိုးနိုင်ကိုကြီးမားတဲ့ဆွဲချက်တွေနဲ့နောက်ထပ်အမှုဖွင့်အရေးယူနိုင်ဖို့လှုံ့ဆော်နေတာတွေကိုစစ်တပ်ပိုင်းမြောက်ရီရုတ်တံကနေဗုဒ္ဓဖူးနေကအခုလိုကြေညာသွားပါတယ်။
တို့ဖြစ်၍စူပူအကြံဖတ်မှုများမှဥဆောင်ပါဝင်ခဲ့တဲ့တရားခံဝင်မိုးနိုင်ကိုစူပူအကြံဖတ်လှုပ်ရှားမှုများနဲ့ပတ်သက်ပြီးဖေဖော်ဝါရီလနဲ့မတ်လအတွင်းမုံရမြို့နယ်မြို့မရဲစခန်းမှာတဘာဝဘေးရနယ်ဆိုင်ရာဥပဒေပုံမှန်25ဂျာဇာကြီးဥပဒေပုံမှန်114 302 325 342 395 905-5 ကကြီးတို့ဖြင့်အမှုဖွင့်လှစ်ထားရှိခဲ့ပြီးဝေမိုးနိုင်ရဲ့ထွက်ဆိုချက်များအရရာဇသက်ကြီးဥပဒေပုံမှာ18/1/124နဲ့512တို့ဖြင့်ထိရောက်စွာဆက်လက်အမှုဖွင့်ရေးယူနိုင်ရေးဆောင်ရွက်သွားမည်ဖြစ်ပါသည်
။ဒီလိုဆွဲထားတဲ့ပုံမှားတွေအနေနဲ့ရာဇသက်ကြီးပုံမှား300ဟာလူတက်မှုအတွက်ပြစ်ဒဏ်သတ်မှတ်ထားတဲ့ပုံမှားဖြစ်ပြီးအပြင်းထန်ဆုံးသေဒဏ်အထိချမှတ်နိုင်တဲ့ပုံမှားလည်းဖြစ်ပါတယ်။ကိုဝေမိုးနိုင်ကိုဧပြီလ15ရက်နေ့ကမုံရွာမြို့အလဲပိုင်းမှာမော်တော်ဆိုင်ကယ်နဲ့ဆန္ဒပြနေချိန်လုံခြုံရေးတပ်ဖွဲ့ဝင်တွေကကားနဲ့တိုက်ပြီးအကြမ်းဖက်ဖမ်းဆီးခဲ့တာဖြစ်ပါတယ်။အခုလိုစစ်ကောင်စီရဲ့ဆွဲချက်တွေကိုရင်ဆိုင်ဖို့ကိုဝေမိုးနိုင်ဘက်ကရှေ့နေလိုက်ပါဆောင်ရွက်ခွင့်ရမရကွက်ကွက်ပြက်ပြက်မသိရသေးပါဘူး။ဖေဖော်ဝါရီလ1ရက်နေ့မှာဒေါင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်အရက်သားအစိုးရအဖွဲ့ဝင်တွေကိုဖမ်းဆီးပြီးအကြမ်းဖက်အာဏာသိမ်းခဲ့တဲ့စစ်ကောင်စီကိုနိုင်ငံအနှံ့ဆန့်ကျင်ဆန္ဒပြခဲ့ကြရမှာလူငယ်ကောင်းဆောင်ကိုဝေမိုးနိုင်ကထင်ရှားလာခဲ့တာဖြစ်ပါတယ်။